ညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စင်ရေးဟာဒီကနေ့ဆိုရင်25ရက်ကြာမြင့်လာပြီဖြစ်ပေမဲ့တိုက်ပွဲတွေကတော့ဆက်လက်ပြင်းထန်နေသေးပါတနင်္ဂနွေနေ့ညကစစ်ကောင်စီကနမ်ဆန်မြို့နယ်မှာရှိတဲ့မြို့တည်ကျေးရွာကိုလေကြောင်းကနေဘုံကျဲခဲ့တယ်လို့ဒီကနေ့မှလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတအောင်မျိုးသမီးအဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
အာမင်းများဖြစ်တဲ့ကျင်းတော်ဆင်နိုင်မထူးကျင်းကောင်းဖြစ်တာတော့ရက်ကတခုမှကြားရပါတော့ဒါတော့ဒီစားဖာမရပါတော့သူကလေးနဲ့အာသူပြီမရောက်ဆုံးသွားတယ်ကျန်တဲ့ဒီရှိရတော့တင်နေရပါတော့ဒါလို့ဆယ်ရတော့အာသူရင်းရတဲ့ကျင်းမလို့ရှိရတယ်အဲ့မင်းများလီနီနဲ့ဖြစ်တဲ့ဖြစ်ရတော့ဒီအထီးခိုက်ရတော့အလောက်ဖြစ်ရှိရပါတော့အိမ်25အိမ်ရှိတယ်ကျန်မှာကအိမ်ရောမိလောင်သွားတယ်ကျန်တဲ့အိမ်ကတော့အလုံးဝအရင်ဖြစ်ပြီးသွားတဲ့ချင်းမျိုးမှာတော့ရှိရပါတော့ခုဒီစမိုင်းလေးမနေ့ကနေစပြီးမှဒီနမ်ဆယ်မျိုးကနေဒီမှာအဲ့ဒီမြစ်တက်ကိုလည်းနဲ့ကြည့်ပြီးဖြစ်တာပေါ့နော်နောက်ပြန်ဒီကြောင့်မဲ့ဖက်ကနေလည်းဒီမြစ်တက်ကိုလည်းနဲ့ကြည့်ပြီးဖြစ်နေကြတယ
်ဒီနေ့လက်နဲ့ကြီးနဲ့ပြစ်ခတ်မှုကြောင့်ဘလောက်ထိခိုက်သေဆုံးမှုရှိတယ်ဆိုတာမသိရသေးကြောင်းမျိုးတိရွာနေလူအများစုကတော့လက်ဖက်ချံနေဘက်ကိုတိမ်းချောင်နေတာတွေရှိကြောင်းပြောပါတယ်တရားနယ်လေပြောရေးဆိုခွင့်ရှိသူဒုဗိုလ်မူကြီးတားအိုက်ကျော်ကတော့ဒါဟာရင်ဆိုင်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်တပ်ကအရက်ဖက်ကိုတောက်လျှောက်ပစ်ခတ်နေတဲ့အနေအထားလို့ပြောပါတယ
်မင်းရကတော့ဒီနမ်ဆာမြို့နယ်ထက်မှရှိတဲ့ဒီမြုပ်တိရွာဦးဒီပေါင်900ပုံနဲ့တာရောက်ရာကျဲချတာရှိတယ်အဒီမနေ့လဲကုတီဘောနော်ဒီနမ်ဆန်တသကံဘက်ကရောဒီမင်းတို့တသကံဘက်ကရောအဲ့လည်းနေကြီးနဲ့ဆင်းလာလို့အလုံး20လောက်တော့ရှိမှာတော့တော်လျှောက်ပြင်းနေတယ်အဲ့မှာတော့ရှိလျှောက်မှုတော့မရှိဘူးအဲ့ဘက်ရှိပေါ်မှုလည်းမရှိပါဘူးအဲ့ရဘက်ကဒီမှာဒီခက်ခဲတာဖြစ်ပါတယ
်ဒီကနေ့မှာတော့နမ်ခမ်းမြို့နယ်စခန်းသစ်နယ်မန္တလေးတိုင်းမတရားမြို့နယ်အတွင်းမှာ TNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒုဗိုလ်မှူးကြီးတိုက်အိုက်ကျော်ကပြောပါတယ်ဒီလ16ရက်နေ့တနင်္ဂနွေနေ့ညနေ 9:00 လောက်မှာနန်းခမ်းမြို့နယ်မမန်ရွာကိုလည်းလေရင်နဲ့ဘုံကျဲခဲ့တာကြောင့်အရသား2ဦးထိခိုက်ပြီးနေအိမ်12လုံးပျက်စီးခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ဒီလ18ရက်နေ့က TNL တပ်ဖွဲ့ကနန်းခမ်းမြို့နယ်စခန်းသစ်ကိုဝင်ရောက်တိုက်ခိုက်ခဲ့ချိန်မှာစစ်ကောင်စီကဓာတုအစိမ့်ငွေ3တိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းပြောပါတယ
်နန်းခမ်းမှာဖြစ်စဉ်ကတော့ဒီ18ရက်နေ့အာညကကျွန်တော်ဒီစခန်းတီးဟိုအခုတိုက်ခိုက်စခန်းတီးရဲ့လုံခြုံရေးကုန်းကို18ရက်နေ့ညတက်တော့အရာမှာကျွန်တော်တင်စီရပြီးတယ်18ရက်နေ့မနေ့ရောက်တော့ဒီစီကောက်စီဘက်ကတံပြန်ထူးစစ်စင်လုပ်တဲ့ချိန်ကျတော့ကျွန်တော်ဘက်ကပြန်လည်းခုကမပြပြခဲ့တော့သူတို့ကအထင်အားတော့နောက်ပြန်ဆုတ်သွားတယ်မကြဘူးသူတို့ကဒီစခန်းတီးကုန်းကနေနေမှာအစိမ့်ဝေး5လုံး6လုံးတော့ပေါ်မှာတတ်လျှောက်တော့ပြစ်ခါလာတော့ဒီကျွန်တော်ရေဘောချူပါဒီအစိတ်ငွေတင်ပြမှာမူဝေတဲ့အာယုတဲ့သူဝေဒနာကိုခံစားရတယ်အခုကတော့ကျွန်တော်ကျမရဲ့ဌာနမှာလို့ဆီဝါကူတာပေါ့ရတဲ့နေထားရှိပ
ါစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက TNL ကအထူးအကြဆုံးများတာကြောင့်အစိတ်ငွေနဲ့တိုက်တာလို့ဝါရဖြတ်နေတာဖြစ်ကြောင်းတုံ့ပြန်ပါတယ
်မှန်ခန့်ပါဆိုရင်ကာကင်ကိုဟိုတိုက်ခိုက်ခဲ့တယ်တမ်းတော့ပြန်လဲတိုက်ခိုက်တယ်ပြန်လဲတိုက်ခိုက်တယ်မှာ TNL အနေနဲ့အကြဆုံးများစွာရှိခဲ့တယ်ထုံးလာနိုင်မှာပဲသူတို့အကြဆုံးရှိပြီဆိုလို့ရှိရင်တော်တော်ကြီးအကြဆုံးများတယ် TNL နဲ့သူတို့အကြဆုံးရှိပြီဆိုလို့ရှိရင်ရခိုင်ကတည်းကသုံးကြအတန်ပေါ့ထွက်လာပြီပေါ့အစိတ်တန်ကနေတိုက်ခိုက်တယ်တို့ဘာလို့ဒါတွေတွေ့ရတာဖြစ်ပါ
TNL ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတိုက်အိုက်ကျော်ကတော့ဒါဟာခိုင်မာတဲ့အချက်အလက်မပါပဲပြောဆိုတာသာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒီကနေ့ညနေပိုင်းမှာတော့ TNL ကနောင်ချုံမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီရဲ့အကျဉ်းဦးစီးစခန်း၄ခုကို19ရက်နေ့ကသိမ်းယူခဲ့ကြောင်းနဲ့လက်နက်တရာကျော်သိမ်းဆည်းရမိကြောင်းထုတ်ပြန်ပါတယ်။ကိုကန့် MNDAA အဖွဲ့ကတော့မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ကနေဇဂိတ်နဲ့တာရွှေထံဘက်ကစစ်ကောင်စီတပ်စခန်းကို19ရက်နေ့ကသိမ်းယူခဲ့ကြောင်းထုတ်ပြန်ထားပါတယ်။ဒီကနေ့တိုက်ပွဲအခြေအနေကိုမေးမြန်းဖို့ MNDAA ပြန်ကြားရေးတာဝန်ဝန်ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဒေတာရင်းသတင်းမီဒီယာတွေမှာတော့တန်ကြက်ကာကာအစီ20ကျော်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းဟာ19ရက်နေ့ကကြောင်မဲမြို့ကိုရောက်ရှိခဲ့ကြောင်းနဲ့ဒီနေ့အင်အားတချို့တီဘောဘက်ကိုထွက်ခွာသွားကြောင်းရေးသားဖော်ပြကြပါတယ်စစ်ကောင်စီဘက်ကရှမ်းမြောက်ဒေတာကိုအင်အားတွေထပ်ဖြည့်တင်းလာတာနဲ့ညီနောင်မဟာမိတ်တွေကတနင်္ဂနွေအဆင့်တိုးမြင့်ကြောင်းကြေညာထားတာကြောင့်တိုက်ပွဲတွေဟာဆက်ပြီးတော့ပြင်းထန်လာမဲ့အခြေအနေရှိနေပါတယ်ခင်ဗျာ